မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေမှာအထူးကတာဝန်ရှိတယ်လို့စွပ်စွဲခံရတဲ့မြန်မာစစ်တပ်အပေါ်နိုင်ငံတကာအတိုင်းဝိုင်းကဗန္ဒာရင်းနဲ့အကူအညီတွေဖြတ်တောက်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုမတွေ့ရတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSM ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ကုလသမဂ္ဂရဲ့တိုက်တွန်းချက်အပေါ်တုံ့ပြန်ချက်တွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုတွေမတွေ့ရတဲ့အပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်အခြေအနေတွေပိုဆိုးလာနေတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSA ကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ကုလသမဂ္ဂရဲ့တိုက်တွန်းချက်အပေါ်မှာတော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒီယိုဂရာဗိုလ်ချုပ်ထွန်းထွန်းညီကလက်မခံနိုင်ကြောင်းတုံ့ပြန်ထားပါတယ
်။သူတို့ကတော့သူတို့ဘက်ကတစ်ဖက်သက်အမြင်နဲ့ပြောဆိုဒီလိုကိုင်တာလို့ပဲကျွန်တော်တို့ယူဆပါတယ်ကျွန်တော်တို့ကအဆက်ဆိုင်နေမရှင်နဲ့ပတ်သက်ပြီးတော့ဟိုဆိုရရတယ်ဒါကိုလက်မခံတဲ့အကြောင်းကုလသမဂ္ဂမှာတရားဝင်ပြောထားပြီးသားဆိုကျွန်တော်တို့သိရပါတယ်။ဒါကတော့သူတို့ကသူတို့တစ်ဖက်သက်ညီတစ်ဖက်သက်ပြောတဲ့အချက်နဲ့တရားတော့ကျွန်တော်တို့အနေနဲ့တော့လက်ခံနိုင်ကြတာအကြောင်းမရှိပါဘူး။ကျွန်တော်တို့ကတော့ကိုယ်ထုတ်ကြအလားနဲ့ကိုယ်ကိုဒီဘက်ကလုံးတင်လုံးတဲ့အကြောင်းအရာမှာလည်းကျွန်တော်တို့လုပ်ပြီးကျွန်တော်တို့သူ့ဆော့တာရှိတယ်မရှိဘူးဆိုတာကိုလည်းကျွန်တော်တို့အောက်သားနဲ့ပြောကျွန်တော်တို့ဟလာစုံစမ်းပြီးမယ်ဖော်ထုတ်ပြီးမယ်လက်ရှိမှာလည်းကျွန်တော်တို့စုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးတော့စီးပစ်ဆောင်နေတာရှိတယ်အစိုးရဘက်ကလည်း ICOE နဲ့လုပ်နေတာတွေရှိတယ်အဲ့တော့ဟိုနိုင်ငံရဲ့ထုတ်ကြအလားဟုတော့နိုင်ငံနိုင်ငံကဖွဲ့စည်းနေတဲ့နိုင်ငံတိုင်းကတော့ဟိုလေးစားလိုက်နာဖို့လိုမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSA ကတော့မြန်မာစစ်တပ်ပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းကဗန္ဒာရေးနဲ့အကူအညီတွေဖြတ်တောက်ပြီးဝိုင်းပယ်ကြဖို့တိုက်တွန်းထားတာပါမြန်မာစစ်တပ်ပေါ်မှာဖိအားပေးမှုတိုက်တွန်းမှုတွေထွက်ပေါ်နေချိန်မှာတော့မြန်မာနိုင်ငံကတာဝန်ရှိရသူတွေအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တာကအကောင်းဆုံးဖြစ်မယ်လို့လည်းကွယ်လွန်သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွေကအကြံပြုပါတယ
်ကျွန်တော်အကြံပေးချင်တာတော့ဒီဟိုပူးပေါင်းဆောင်ရွက်နိုင်ငံဆိုရင်ပူပေါင်းပါလေသူတမတော်ဘက်ကလည်းကျွန်တော်သိသလားပါသူစုံစမ်းရေးအဖွဲ့လိုလေသူတို့ဖွဲ့ထားတယ်ဗျအရင်တော့လူဘူးခါပြီးသူတို့လည်းမငင်းမှုလေအဲ့တော့သူတို့ဒါဖြစ်ချင်းလက်ချင်းနိုင်ပြအကြောင်းရှိတဲ့တွေစုံစမ်းမယ်ပါမယ်လည်းပြောထားလိုက်ပါတော့ဒါပေမဲ့လည်းအဲ့ဒီမှာဖြစ်ခဲ့တဲ့ကိစ္စရောက်ရစီဆိုရင်ဝယ်ရအခြေအနေတွေရှိလို့ကျွန်တော်တို့ကိုဖီအန်နန်ကော်မရှင်မှာလည်းပဲလွတ်လပ်တဲ့ဒီအပ်တာတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာတော့ပြောတယ်။ဘယ်ရစုံစမ်းမှုဘယ်လိုစုံစမ်းမှုဆိုတာတော့ကျွန်တော်မပြောပြမိနဲ့။စုံစမ်းမှုလိုအပ်တယ်ဆိုတာလေးကိုတော့ကျွန်တော်တို့အကြံပြုခဲ့ပါတယ်။အဲ့တော့ဒီဘက်ကလည်းပဲကျွန်တော်တို့ပူပေါင်းဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့ဒီဥစားကအခြေပါတစ်ခုကိုကျွန်တော်တို့ရသွားနိုင်တယ်။နောက်ထပ် constructive engagement ပေါ့လေ။ဒီလိုကျွန်တော်တို့အဝေးကနေပြီးတော့ဆန်းပြီးတော့လက်လက်ကြီးနဲ့ပြင်နေမယ်အစားကိုတိတိဆက်ဆံပြီးတော့ကဒီတော့လည်းပုံပြရအောင်လုပ်နိုင်တယ်ဆိုရင်ပို့ပြီးတော့ကလက်တွေ့ကြမယ်လို့ကျွန်တော်တို့ဒီလိုထင်ပါတယ်ခင်ဗျာ
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ကြေညာချက်မှာတော့လူခွေချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ပေါ်မှာရန်ပုံငွေအကူအညီနဲ့တခြားအထောက်ပံ့တွေဖြတ်တောက်ပြဖို့တာဝန်ရှိတဲ့တပ်မှုတွေကိုစစ်ရာဇဝတ်မှုလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတုတ်တင်ဆင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လည်းတိုက်တွန်းထားပါတယ်မြမရေအကဲခန့်ဒေါက်တာခင်စောဝင်းကတော့ဒီလိုဖိအားတွေကြားမှာမြမတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာကနေလက်ခံနိုင်အောင်ဆောင်ရွက်ဖို့အရေးကြီးလိုအပ်တယ်လို့သုံးသပ်ပါတယ်
။နောက်ကကမြန်မာပြည်ရဲ့နာဂတ်တွေဟိုဆုံးဖြတ်ချက်ကာလတခုကိုရောက်နေပြီလေ။နော်။ဒီလိုအချိန်မျိုးမှာမှဒီလိုပြည်မှုကြီးကျွန်းထားတဲ့နေရာမှာမှကြည့်ရတော့အေးနေဘူးဆိုတော့ပွားပြီ။နော်။ဒီလိုပြောမယ်ဆိုလို့ရှိရင် IFS အကောင်ဖို့တည်တဲ့အပုဂ္ဂိုလ်တရားနှစ်ယောက်နဲ့မြန်မာပြည်ကခေါင်းဆောင်တွေပြစ်ဖို့လိုတယ်။ဝန်ကြီးအဆောင်ဖြစ်တဲ့တော့ဆိုလို့ရှိရင်ဂျာမနီကတည်းကသူတို့စစ်ကတ်လူတွေကိုသူဖိတ်ပြီးတော့ဆိုက်ပြနေတာပဲလေ။ဆိုတော့ကျွန်တော်တမျိုးတွေကအရင်ကကြတော့လေတော့စစ်ကြလဲဖွင့်လာအောင်ပေါ့လေနော်ဒါပေမဲ့အခုကထပ်ပန့်ရဲ့ထပ်ပန့်ရေးနှမ်းကြောင်းအားလုံးဆိုလို့ရှိရင်ဒါတွေကပါသွားနိုင်တယ်တော့အခုအိန္ဒိယကအရန်ကိုလုံနေတာအခုတော့မှဟိုလာမဲ့ဟို28နဲ့ကြာလို့ရှိရင်အိန္ဒိယစစ်ပင်မော်လစ်စင်းလာလိမ့်မယ်ဒါတို့ကလည်းဟို6လတကားကမှမလာနေရတဲ့ဆိုပါလေအတိအကျနဲ့ပြိုင်နေရတာဟုတ်နော်ဆိုတော့အနည်းတစ်ခါကခင်မင်းကြီးရဲ့နိုင်ငံတွေရောအဝေးကနိုင်ငံတွေရောဒါအားလုံးပြန်ပြီးတော့စဉ်းစားရအောင်ဒီကိစ္စကြီးကတော်လေးကိုဒါကျေပြန့်တယ်ထိတယ်ထိရတယ်လို့ပြောရမှာပေါ့လေနော်
တထောက်စခုအဂုလာတို့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အေအာအက်စီရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကလိုက်လံရှင်းလင်းတဲ့စစ်ဆေးရေးတွေအတွင်းမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်တကယ်တကာတိုင်ဝမ်ကဆွဆွဲထားတာပါမြန်မာစစ်တပ်ရဲ့အစိုးရဘက်ကတော့ရိုဟင်ဂျ